in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ1ရက်တနင်္ဂနွေနေ့ညနေခင်းအတွက် VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မူကကျမစုမော်ပါရှင်
ကျမတင်ကြီးထိုက်ပါရှင်အမေရိကန်သမ္မတရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအပေါ်မနေ့စနေနေ့ကနိုင်ငံတော်မှဆန္ဒပြခဲ့ကြပါတယ်ရိုဟင်ဂျာတွေထဏိပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ ICRC အကြီးအကဲကဒီကနေ့ပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့ဒီကနေ့ပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာပြီးဖြစ်တဲ့ကုလသမဂ္ဂချုပ်ကရိုဟင်ညာရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်မှာပို့ပြီးတော့မှဖိအားပေးဆောင်ရွက်သွားမယ်လို့ပြောပါတယ်။နောက်ဒီကုလသမဂ္ဂချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဟာမနေ့ပြန်မှာဒုက္ခသည်တွေနဲ့တွေ့ဆုံမှုရှိပါတယ်။ဒုက္ခသည်တွေဘက်ကဘလို့အကြောင်းအရာတွေကိုတင်ပြဖို့ရှိပါသလဲ။
ကဘာကလသမကအတင်းမျိုးဆုပ်အန်ဒီနီယိုကူတရက်စ်နဲ့ကဘာပင်ဥက္တာတို့ကျွန်တော်ဒုက္ခစကန်ကိုလာရောက်ဖို့အစီအစဉ်ရှိတယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ဒီမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာမဖြစ်မနေအကောင်ထည်ဖော်ရမယ်အခရီးလိုက်စားမှုတိုက်ဖြတ်ရေးမှာမလိုလားတဲ့အရေးယူတာတွေမဖြစ်အောင်လို့စီးပွားရေးလုပ်ငန်းရှင်ကြီးတွေကြင့်ဝတ်တိုက်ခါနဲ့အညီလိုက်နာဆောင်ရွက်ကြဖို့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌကအကြံပြုလိုက်တဲ့အကြောင်းကော်မရှင်ဥက္ကဋ္ဌနဲ့ VOA တည်ထောင်တွေ့ဆုံမေးမြန်းခန်းကိုလည်းနောက်ပိုင်းမှာနားဆင်ရကြားရဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုက်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်လာတာနဲ့ပတ်သက်ပြီးလုံးဝသိဉင်းမခံတဲ့အမေရိကန်သမ္မတရဲ့ရည်တည်ချက်ကိုကန့်ကွက်တဲ့အနေနဲ့ရွှေ့ပြောင်းဝင်ရောက်ချင်းဆန်ရအားပေးလှုံ့ဆော်တဲ့အဖွဲ့တွေကအမေရိကန်နိုင်ငံတစ်ပွဲမှာမနေ့စနေနေ့ကဆန္ဒပြခဲ့ကြပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလုံးဝသိမခံတဲ့အမေရိကန်သမ္မတရဲ့မူဝါဒကြောင့်ကလင်းငယ်တွေမိသားစုနဲ့ခွဲခြားထိန်းသိမ်းခံရတာလည်းဖြစ်ပါတယ်။အမေရိကန်ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေဟာကမ္ဘာပေါ်မှာအမိုက်မဲဆုံးဖြစ်ပြီးရွှေ့ပြောင်းဝင်ရောက်လာသူတွေကိုလည်းဥပဒေကြောင့်အရာအကျိုးခံစားခွင့်မပေးဘဲဌာနေပြန်ပို့ဖို့သင့်တယ်လို့မနေ့စနေနေ့နှောင်းပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။နိုင်ငံတော်မှာဆန္ဒပြပွဲပေါင်း600ကျော်လုပ်ခဲ့ပြီးလူထောင်ပေါင်းများစွာပါဝင်တယ်လို့စီစဉ်သူတွေကယူဆကြပါတယ်။ဒီဆန္ဒပြပွဲတွေကိုလွန်ခဲ့တဲ့နှစ်နှစ်ကအမျိုးသမီးတို့ဆန္ဒပြပွဲကြီးတွေကိုစီစဉ်တဲ့အဖွဲ့တွေအပါအဝင်တက်ကြွလှုပ်ရှားသူတွေနဲ့ညွန်ပေါင်းအဖွဲ့တစ်ဖွဲ့ကကမကထပြုစီစဉ်ခဲ့တာပါအမေရိကန်မက္ကဆီကိုနယ်စပ်မှာတရားမဝင်ဝင်လာတဲ့မိဘတွေနဲ့ကလင်းငယ်တွေကိုခွဲခြားထားတဲ့သမ္မတထရန့်အစိုးရရဲ့အရင်းကမူဝါဒကိုစန့်ကျင်သူမိခင်တွေရဲ့အခိုင်အမာထောက်ခံမှုကိုလည်းရထားတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်ကလေးငယ်2049ဦးကိုမိဘတွေနဲ့ခွဲခြားထိန်းသိမ်းထားစေဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနဘက်ကလည်းပြောဆိုထားပါတယ်။ကလေးငယ်900ကျော်တို့ကိုတော့မိသားစုနဲ့ပြန်ပြီးတော့ပေါင်းစည်းပေးနိုင်ခဲ့ပြီဖြစ်တယ်လို့လည်းအမေရိကန်အရာရှိတွေကပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার သုတေသနဆန်းသတ်တဲ့နေရာတွေမှာလက်လောကာလတွေအတွင်းသီးသီးသာသာတိုးတက်မှုတွေရှိကြောင်းဂျိုလူဓာတ်ပုံတွေကပြသနေတယ်လို့စောင့်ကြည့်လေ့လာနေတဲ့အဖွဲ့တစ်ခုကပြောပါတယ်။မြောက်ကိုရီးယားကစစ်ရေးစီးပွားရေးလူမှုရေးနဲ့တခြားတိုးတက်မှုတွေကိုလေ့လာစောင့်ကြည့်နေတဲ့38 North ဆိုတဲ့အဖွဲ့ကဗိုလ်ထုနေကအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဇွန်လ21ရက်နေ့တုန်းကဂျိုဒုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရရောင်ပြုံးနျူကလ িয়ার လေ့လာရေးစင်တာမှာတိုးတက်မှုတွေရှိတာကိုမြင်တွေ့ရပါတယ်။စင်ကိုနိုင်ငံမှာသမ္မတဒေါနယ်ထရမ့်နဲ့တွေ့ဆုံပြီးနျူကလ িয়ার ကင်းရှင်းရေးစာချုပ်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်လက်မှတ်ထိုးခဲ့ပြီးသတင်းနှစ်ပတ်အကြာမှာ38 North ရဲ့အစီရင်ခံစာထွက်လာတယ်လည်းဖြစ်ပါတယ်။လက်လောကာလတွေအတွင်းမြောက်ကိုရီးယားကရှုဝတ်နေရတော်တော်များများမှာနျူကလ িয়ার လက်နက်ထုတ်နိုင်ဖို့တန့်စင်ပြီးယူရေနီယံတွေပိုတိုးထုတ်လုပ်နေတယ်လို့လည်းအမေရိကန်ထောက်လှမ်းရေးဌာနတွေကယုံကြည်ထားကြောင်းအမည်မဖော်တဲ့အမေရိကန်တာဝန်ရှိသူ9ယောက်ကိုကူကားပြီး NBC သတင်းဌာနကလည်းတောက်ကြာနေကသတင်းထုတ်ပြန်ပါတယ်ဒီသတင်းနဲ့ပတ်သက်လို့ CIA ကမှတ်ချက်ပေးဖို့ညှင်းဆန်ခဲ့သလိုနိုင်ငံသားရေးဌာနကလည်းထောက်လှမ်းရေးကိစ္စဖြစ်တဲ့အတွက်မှတ်ချက်မပေးနိုင်ဘူးလို့ပြောပါတယ်အင်ဘီရောကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအာရှဒေသဆိုင်ရာအကြီးအကဲတမန်တဦးအခုဇူလိုင်လကုန်ပိုင်းမှာယာဒုကနှုတ်ထွက်ဖို့ရှိနေပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့စင်ကာပူကထိပ်သီးတွေ့ဆုံပွဲအပြီးသတင်းပတ်တွေနောက်ပိုင်းမြောက်ကိုရီးယားရဲ့အရေးကြီးတဲ့ဆက်ဆက်ညှိနှိုင်းမှုတွေဆက်လက်ဆောင်ရွက်နေတဲ့ကာလအတွင်းမှာအခုလိုနှုတ်ထွက်တာဖြစ်ပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာ ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆူဆန်တွမ်တန်ကသူမအနေနဲ့ဇူလိုင်လကုန်မှာနိုင်ငံခြားရေးဌာနကနေအနာယူဖို့ရည်ရွယ်ထားတဲ့အကြောင်းကြေညာထားတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနယူးယောက်ကမနစ်စနေနေ့ကြေညာချက်မှာဖော်ပြပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဌာနတွင်းကလုပ်ဖို့ဂိုင်းဖက်တွေအတွက်နှစ်မြုပ်ဆောင်ရွက်ခဲ့မှုတွေအထူးသဖြင့်ပြီးခဲ့တဲ့တစ်နှစ်ခွဲကျော်ကာလအတွင်းယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့စဉ်မှာသူမရဲ့အမကန်ဦးစီးဆောင်ရွက်မှုတွေအတွက်အထူးပဲကျေးဇူးတင်ပါတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရနယူးယောက်ကထပ်လောင်းပြောဆိုထားပါတယ်။သမရဒေါ်နယ်ထရန့်ယာရုတာဝန်ယူပြီးမကြခင်မှာပဲဆူဇန်တန်တန်ကအရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တာဖြစ်ပြီးပြီးခဲ့တဲ့ဒီဇင်ဘာလမှာတော့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်သမရထရန့်ကတရားဝင်အမည်စရင်းတင်သွင်းခဲ့တာဖြစ်ပါတယ်
အမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရကကနေဒါနိုင်ငံရဲ့တန်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်ကောက်ခံမှုအသစ်တွေလုပ်ဖို့ချမှတ်ခဲ့ပြီးတဲ့နောက်ဒါကိုတုံ့ပြန်တဲ့အနေနဲ့ကနေဒါအစိုးရကလည်းအမေရိကန်ရဲ့ကုန်ပစ္စည်းတွေကိုဒီကနေ့ဇူလိုင်လ1ရက်နေ့ကစပြီးအလားတူအခွန်ကောက်ခံမှုအသစ်တွေလုပ်သွားမှာဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ်ထရူဒိုအနေနဲ့တခြားရွေးချယ်စရာနည်းလမ်းမရှိဘဲအမေရိကန်ကပြီးခဲ့တဲ့ဇွန်လ1ရက်နေ့မှာတန်မနီနဲ့အလူမီနီယံတွေအပေါ်အခွန်တွေကောက်ဖို့ချမှတ်ခဲ့တယ်လို့မျိုးကနေဒါနိုင်ငံဘက်ကလည်းအလားတူပြန်ကြေညာရတာဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ရုံးရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အမေရိကန်သမ္မတ Donald Trump တို့ဟာကုန်သွယ်ရေးနဲ့တခြားစီးပွားရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ပြီးခဲ့တဲ့တောက်ကြနေ့နောက်ပိုင်းကစကားပြောခဲ့တယ်လို့လည်းအမေရိကန်သမ္မတအင်မီရောကစနေနေ့မှာကြေညာပါတယ်။ကနေဒါဝန်ကြီးချုပ်ရုံးရဲ့အဆိုအရတော့ခေါင်းဆောင်နှုတ်ဦးဟာရှေးလျှောက်လှုပ်ဆောင်သွားမဲ့ကိစ္စရပ်တွေမှာနီးနီးကပ်ကပ်လက်တွဲလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတယ်လို့ဖော်ပြပါတယ်။သူတို့နှစ်ဦးအခုတစ်ချိန်တယ်လီဖုန်းနဲ့စကားပြောကြတာဟာကနေဒါနိုင်ငံကွေဘက်မြို့မှာဂျွန်လော့ကကျင်းပခဲ့တဲ့ G7 ညီလာခံအပြီးပထမဆုံးအကြိမ်ပြောကြတာလည်းဖြစ်ပါတယ်။အဲဒီညီလာခံအပြီးမှာတော့ဒေါနယ်ထရမ့်ကကနေဒါဝန်ကြီးချုပ်ဟာပြော့ညံ့ပြီးမယိုသာဘူးဆိုပြီး Twitter ကနေဝေဖန်ခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုက်ဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOE မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်နိုင်ရေးအတွက်ဆောင်ရွက်စရာကိစ္စအများအပြားရှိနေသေးတဲ့အကြောင်းနိုင်ငံတကာချက်ချင်းဒီအသင်း ICRC ရဲ့ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေအလုံးရှင်းနဲ့ပြန်နိုင်တဲ့အခြေအနေမျိုးမရှိသေးပဲပြန်လည်လက်ခံရေးအတွက်ပြင်ဆင်မှုအများအပြားလိုအပ်နေသေးတယ်လို့ယူဆတဲ့အကြောင်းနဲ့ပြန်လည်မဲ့သူတွေကိုလက်ခံမဲ့လူမှုအတိုင်းအဝိုင်းတွေအတွင်းမှာလည်းပြင်ဆင်စရာတွေရှိသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌကမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်မုတ်တုံမှုကြောင့်ဒုက္ခသည်စခန်းတွေမှာဆက်နှစ်ရိတ်ခါတောက်တုံးရည်နဲ့ကျန်းမာရေးဆောင်ရှောက်မှုပေးရေးလုပ်ငန်းတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေအတွေ့အခက်အခဲဖြစ်စေတယ်လို့လည်း ICRC အကြီးအကဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသုံးမြကြခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနောက်တခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။အကြမ်းဖက်မှုတွေကနေတိတ်နေချီတဲ့လူတွေကိုပြန်လည်လက်ခံရေးမြန်မာအစိုးရဘက်ကမူအားဖြင့်သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သင့်မခံသလိုဌာနေပြန်ရေးလုပ်ငန်းစဉ်ကလည်းဖြစ်ဖြစ်မြောက်မြောက်အကောင့်အထည်မဖော်နိုင်သေးပါဘူးရှင်
။ယူရိုနိုင်ငံမှာပြီးခဲ့တဲ့မေလကကျင်းပပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမဲတွေထားတဲ့ကာကွတ်မြို့ကအဆောက်အုံရဲ့အပြင်ဘက်မှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်19ယောက်ထပ်မံတန်းရရသွားတယ်လို့အီရတ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီကနေ့ဖြစ်ပွားခဲ့တဲ့အဲဒီပောက်ခွဲမှုအတွင်မဲဘုံတွေတော့ထိခိုက်ခြင်းမရှိဘူးလို့အီရတ်အနာဘိုင်တွေကဆိုပါတယ်။မဲတွေကိုလက်နဲ့ပြန်ပြီးရေတွက်တာတွေကိုအင်္ဂါနေ့မှာစတင်တယ်လို့အီရတ်နိုင်ငံရဲ့တရားသူကြီးအဖွဲ့ကမနေ့စနေနေ့ကလည်းပြောကြားခဲ့ပါတယ်။မီလာမှာကျင်းပခဲ့တဲ့အဲဒီရွေးကောက်ပွဲအတွင်းမှာရှီယာဘာသာရေးခေါင်းဆောင်မော့ခ်တာဒါအယ်ဆာဒါရဲ့ရွေးကောက်ပွဲမဟာမိတ်အဖွဲ့ကအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းပြည်နယ်နန်ဂါဟာကအစိုးရအကြောင်းတစ်ခုရဲ့လုံခြုံရေးအဆောင်3ဦးကိုအစ္စလာမ်ရဲ့အစိုးရ IS စစ်သွေးကြွတယ်လို့ယူဆရသူတွေကခေါင်းဖြတ်တပ်ဖြတ်ခဲ့ပြီးအဆောက်အုံကိုလည်းတစိမ့်တစ်ပိုင်းမီးလောင်ခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။နန်ဂါဟာပြည်နယ်ခိုယာနီခရိုင်ကမာလီခါယာယောက်ျားလေးအထက်တန်းချောင်းကိုလက်နက်ကင်အမျိုးသားတစုကညာဘက်အချင်းဝင်ရောက်တိုက်ခိုက်ခဲ့ကြောင်း ပြည်내ပညာရေးဌာနပြောခွင့်ရကအတည်ပြုပါတယ်။တိုက်ခိုက်သူတွေကအဆအုံကိုမိရှုခဲ့တာကြောင့်ကျောင်းကစာကြည့်တိုက်နဲ့တချို့အပိုင်းတွေမိလောင်သွားတယ်လို့လဲမိုဟာမက်အာစစ်ရှင်နာဝါရီက VOA ကိုပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘသူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာကိုပြောဆိုထားတာမရှိပါဘူး။ဒါပေမဲ့လည်းပြည်내အစိုးရကတော့ IS စစ်သွေးကြတဲ့လက်ချက်လို့ပြစ်တင်ထားပါတယ်ရှင်
။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲဒုတိယဆင်ရှုံးထွက်ဒီကနေ့ပွဲစဉ်တွေမှာတော့အင်ရှင်ရုရှားနဲ့စပိန်ခရိုအေးရှားနဲ့ဒန်မတ်တို့တွေ့ကြမှာဖြစ်ပါတယ်။မြန်မာစံတော်ချိန်ည8နာရီခွဲမှာတော့အင်ရှင်ရုရှားနဲ့စပိန်တို့မော်စကိုမြို့ကလူရှနီကီဘောလုံးကွင်းကြီးမှာကစားကြမှာဖြစ်ပြီးတော့ရုရှားတင်းကတော့9-3-1ပုံစံနဲ့ပွဲထွက်လာဖို့ရှိတယ်လို့ရုရှားသတင်းတွေကဖော်ပြနေပါတယ်။ဆိုရပြည်တော်စုပြုတ်ကွဲသွားပြီးတဲ့နောက်မှာရုရှားဟာစပိန်အသင်းကိုတစ်ချိန်မှအနိုင်မရသေးပဲနိုင်ငံကပြိုင်ပွဲတွေမှာလည်းနောက်ဆုံးတွေ့ခဲ့တဲ့3ချိန်ကိုရှုံးထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နိုဘာတုန်းကဒီနှစ်သင်းကစားခဲ့တဲ့ချစ်ချီပွဲမှာတော့3ဂိုးစီတည်ကျထားပါတယ်။ဒီကနေ့ညမြန်မာစံတော်ချိန်12နာရီခွဲမှာတော့ခရိုအေးရှားနဲ့ဒန်မတ်အသင်းတို့ကစားကြမှာပါ။ခရိုအေးရှားအသင်းဘက်ကတော့ပြီးခဲ့တဲ့အုပ်စုနောက်ဆုံးပွဲစဉ်မှာအနားပေးခဲ့တဲ့ကစားသမားတွေပြန်ပါလာဖို့ရှိနေပါတယ်။ဒီနှစ်သင်း5ချိန်တွေ့ပြီးတော့2ပွဲစီနိုင်ပြီး2ပွဲစီတည်ကျထားပါတယ်။နိုင်ငံကပြိုင်ပွဲမှာသူတို့နှစ်သင်း96မှာတစ်ချိန်သာတွေ့ခဲ့ပြီးတော့ခရိုအေးရှားက3ဂိုးကိုမရှိနဲ့နိုင်ခဲ့တာဖြစ်ပါတယ်။ကမ္ဘာဖလားနဲ့ပတ်သက်တဲ့တခြားသတင်းတွေမှာတော့အာဂျင်တီးနားကွင်းလွယ်လူဟာဗီယာမာစီယာနိုဟာပြင်းထန်တဲ့ကို၄ဂိုး၃ဂိုးနဲ့ရှုံးခဲ့ပြီးတဲ့နောက်မှာအာဂျင်တီးနားအသင်းကနေအနားယူပြီးလို့ကြေညာခဲ့ပါတယ်။အာဂျင်တီးနားနီးပြဟော်ဟေးဆမ်ပါယိုလီကတော့သူ့အနေနဲ့အသင်းကနေနှုတ်ထွက်မထွက်ဆိုတာဒီချိန်မှာဆုံးဖြတ်ဖို့အချိန်မဟုတ်သေးဘူးလို့ပြောကြားခဲ့ပါတယ်ခင်ဗျာ
။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တရောက်သတင်းလာတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။ရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်ပို့ပြီးဖိအားပေးဆောင်ရွက်သွားမယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကဒီကနေ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အတွင်းပြောဆိုလိုက်ပါတယ်။ကမ္ဘာဗန်ဥက္ကဋ္ဌနဲ့အတူဘင်္ဂလားဒေ့ရှ်ကိုဒီကနေ့ပဲရောက်လာတဲ့ကုလအတွင်းမှူးချုပ်ကမနေ့ပြန်မှာတော့ရိုဟင်ဂျာဒုက္ခသည်စခန်းနေစီတွားရောက်ဖို့လည်းစီစဉ်ထားပါတယ်။ကုလအတွင်းမှူးချုပ်နဲ့တွေ့ဆုံတင်ပြနိုင်မှုဒုက္ခသည်စခန်းနေမှာခိုးလုံနေရသူတွေကပြင်ဆင်နေကြပြီဖြစ်ပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။ကုလအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်ယုံခမ်တို့ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့ဘာတွေဆောင်ရွက်သင့်တယ်လဲဆိုတဲ့အပေါ်နားလည်လာစေဖို့အတွက်ပို့ပြီးတော့မှဖိအားပေးဆောင်ရွက်သွားမယ်လို့ကုလအတွင်းမှူးချုပ်ဂူတာရက်စ်ကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့ပြန်ကြားရေးတာဝန်ခံအစ္စနူခရန်ကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါရှိပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဟာကော့စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းနေစီတွားရောက်ဖို့လည်းစီစဉ်ထားပါတယ်။ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဒုက္ခသည်စခန်းနေစီလာရောက်ချိန်မှာတော့သူတို့မြန်မာနိုင်ငံကဘာကြောင့်ထွက်ပြေးခဲ့ရတယ်ဘလို့လူခွေချိုးဖောက်မှုတွေနဲ့ရင်ဆိုင်တွေ့ကြုံခဲ့ကြရတယ်ဆိုတာရင်ဖွင့်ပြောပြနိုင်မှုကိုယ်တိုင်လူခွေချိုးဖောက်ခံခဲ့ရတဲ့အမျိုးသမီးတွေနစ်နာခဲ့ရတဲ့ဒုက္ခသည်တွေကိုယ်တိုင်တင်ပြနိုင်ရေးစီစဉ်နေကြတယ်လို့ကော့စ်ဘဇားအနီးဘာလူခါလီဒုက္ခသည်စခန်းနေကိုအီဆလန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
ကဘာကုလသမဂ္ဂအထင်းမျိုးရှိအန်တနီယိုကူတရက်စ်နဲ့ကဘာပင်ဥက္ကဋ္ဌကျွန်တော်ဒုက္ခသည်စခန်းကိုလာရောက်ဖို့အစီအစဉ်ရှိတယ်ကျွန်တော်မြန်မာနိုင်ငံရဲ့လောကွားရေးရှုပ်ပေါ်မှုခံရကိစ္စရဲ့နောက်မြန်မာပြည်ကကျွန်တော်နင်းတော့ခံရတဲ့ကိစ္စရဲ့နောက်ကျွန်တော်ရဲ့နိုင်ငံသားအကွာအရေးနဲ့ပတ်သက်ပြီးတော့အဲဒါကိုလည်းကျွန်တော်တင်ပြဆွေးနွေးဖို့ရှိပါတယ်ခင်ဗျအာတမတိကျွန်းခံရတဲ့အမျိုးသမီးတွေပါဝင်ပါတယ်သူတို့နဲ့တွေ့ဆုံပွဲမှာနောက်ဟိုမှာမြန်မာပြည်မှာတနက်ပြည်ခံရတဲ့နောက်ဓာတ်တူခံရတဲ့တနက်တန်ရနဲ့ဒီမှာမတမဆွမ်းဖြစ်နေတဲ့လူတွေနောက်ရကိုင်းပြင်းနဲ့ဖြစ်စီမှာကျုံခဲ့ရတဲ့မျက်မြင်သက်တွေအဲ့လိုလူကြီးတဲ့နောက်ရကိုင်းပြင်းကြီးကပြည်စီရဲ့အသေးစိတ်တရှိတဲ့လူတွေကိုအဲ့မှာပါဝင်ကွင်းအတွက်ကျွန်တော်ဘင်္ဂလားဒေ့ရှ်အစီအပါကခံလန်းထားတာရှိပါတယ်ခင်ဗျာမနက်ပြန်နေရနေရတော့တေချာလေးလိုပဲလို့ဘင်္ဂလားဒေ့ရှ်အစီအပါကအကြောင်းကြားထားတာရှိပါတယ
်မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေရရင်ပြန်ပို့ဖို့အစီအစဉ်နေတယ်မိမိတို့ရဲ့မူလနေရာကိုပြန်လည်နေရာချထားပေးဖို့ဆုံးရှုံးနေတာခဲ့ရတာတွေကိုတရားမျှတမှုရှိဆောင်နဲ့ပြန်လည်ပေးအပ်ဖို့အပါအဝင်နိုင်ငံသားအခွင့်အရေးအပြေအဝါရရှိနိုင်ရေးကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ကိုတောင်းဆိုမယ်လို့ Cost Bazaar ကကုတုပလောက်ဒုက္ခ တဲ့စခန်းနေဦးမောင်မောင်ကလည်းပြောပါတယ
်ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံဆူရာကကျွမ်းချတာရှိတယ်ဒီနာကဘောက်ပင်ဥက္ကဋ္ဌနဲ့ကုလသမဂ္ဂဆိုင်မှုချုပ်အန်တနီယိုကူတဲရော့ရောအပလေးကဒီမနက်ပင်နယာနေမှာရောက်ရှိလာမှာလို့သူတို့ကပြောတာရှိတယ်ကျွန်တော်တောင်းဆိုတော့မှာရီပါတီရှင်းလုပ်ဖို့ဆိုမြန်မာဆူရာနဲ့ဟောယူရက်ရှန်နဲ့ယူအန်ဒီဘီလို့သူတို့ဆပေါ့တူဆာရှိုးတွေပါလောက်တာရှိတယ်အဲ့ဒါမှာကျွန်တော်ရဟင်ဂျာသူတို့နာမည်ရေးပြရမှာဆိုကျွန်တော် UN Security Force not an name တော့မှာကျွန်တော်မူလနေရကိုရရှိဖို့ဆိုကျွန်တော်ကပ္ပကလောသမဂ္ဂထရီမချဘောကန်စုကိုအဲဒီလောက်တာရှိတယ်ဒီမှာအဲ့ဒီအနေပြေကဲကံရတဲ့လူတွေတန်ရာရစီတာတဲ့လူတွေအာဒမပြေချင်းကံရတဲ့မျိုးသမီးတွေပါဒီဘရောဒီမှာကိုရိုနာတက်စ်ကွန်ဘောထူတာရှိတယ
်အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်သိမ့်ချီထွက်ပြေးတင်းချောင်ခိုလုံနေကြရတဲ့ဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တွေအတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကနေ UN အသိအမှတ်ပြုဒုက္ခသည်မှတ်ပုံတင်ကတ်တွေထုတ်ပေးဖို့စတင်စီစဉ်ဆောင်ရွက်နေကြပြီဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေဘက်ကတော့သူတို့ကိုရိုဟင်ဂျာဒုက္ခသည်တွေလို့ထည့်သွင်းသတ်မှတ်ပေးဖို့တောင်းဆိုနေကြတယ်လို့ဘာလူခါလီဒုက္ခသည်စခန်းနေကိုဤစလန်ကပြောပါတယ်မြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံပါဘူ
းရိုဟင်ဂျာဒုက္ခသည်စခန်းမှာအကိုကယူနက်ဆီယာအနေနဲ့တစ်စင်း IDB card ပြီးတော့ smart card လို့ခေါ်ရပါတယ်ဒီမှာSPD smart card ကိုသူတို့ကစတင်ပြုလုပ်ပေးမယ်လို့လာပြောပါတယ်ကျွန်တော်တို့အဲဒီကနေ့နဲ့ရောက်တယ်နောက်မနေ့ကလည်းရောက်တယ်သူတို့ကကျွန်တော်တို့နဲ့လာပြီးတော့ရင်းနိုင်တယ်ဒါပေမဲ့အဲ့ဒီ smart card မှာကျွန်တော်တို့ရဲ့နာမည်ရင်းပြည့်တဲ့ရိုဟင်ဂျာအမည်နဲ့ပါဝင်ဝင်ပြည့်စေရမယ်အဲ့ဒီအခြားပါဝင်ခွင့်မရှိစရင်မြန်မာပြည်ကလာတဲ့ရိုဟင်ဂျာဒုက္ခသည်ဆိုပြီးတော့အဲ့ဒီ smart card မှာပါဝင်ရမယ်ဒါမှသာကျွန်တော်ကလက်ခံသွားမယ်ဆိုပြီးတော့ယူနက်ဆီယာအကြီးအကဲကိုကျွန်တော်တင်ပြသွားခဲ့တယ
်ကုတုဘလောက်ဒုက္ခသည်စခန်းနေဥမမောင်းကလည်းဒုက္ခသည်တွေဘက်က UNHCR ကိုတောင်းဆိုထားတဲ့အခြေအနေပြောပြပါတယ
်အခုသူတို့ UN ကထုတ်ဖြေတဲ့ခေတ်ကိုမြန်မာပြည်ကလာတဲ့ဆိုပြီးတော့ရေးထားတာရှိတယ်အဲ့ဒါကိုကျွန်တော်တွင်ရတော့ဆိုတော့ခင်ခွာတာရှိတယ်မနေ့ကယူနက်ဆီယာကိုယူနက်ဆီယာကနေဘင်္ဂလားဒေ့ရှ်မှာရှိတဲ့ရုံးကိုကျွန်တော်ခင်ခွာတာပို့တာမြန်မာပြည်ကလာတဲ့ရိုဟင်ဂျာဒုက္ခသည်ဆိုပြီးတော့ရေးပြရမှာဆိုပြီးတော့ကျွန်တော်တောင်းဆိုထားတာရှိတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာခိုလုံနေကြတဲ့တင်းချီတဲ့ဒုက္ခသည်တွေကတော့အခုလက်ရှိမှာဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးကထုတ်ပေးထားတဲ့ယာယီအသိအမှတ်ပြုကပ်ပြားတွေနဲ့မှတ်ပုံတင်ထားကြတယ်လို့ဒုက္ခသည်တွေကပြောပါတယ် UNHCR ကနေအခုထုတ်ပေးမဲ့ UN အသိအမှတ်ပြုကပ်အတွင်းထည့်သွင်းပေးဖို့ဒုက္ခသည်တွေဘက်ကတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်ပြီးလဲကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ကိုတောင်းဆိုမယ်လို့ဒုက္ခသည်တွေကပြောပါတယ်ရှင်VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌနဲ့တည်ထန့်တွေ့ဆုံမေးမြန်းခန်းကိုတင်ပြပေးခြင်းပါတယ်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာမဖြစ်မနေအကောင်အထည်ဖော်ရမယ်။အဂတိလိုက်စားမှုတိုက်ဖြတ်ရေးမှာလက်လာပါပေးတဲ့သူရောယူတဲ့သူပါအရေးယူမဲ့ဥပဒေကိုပြဋ္ဌာန်းမိဖြစ်တဲ့အတွက်မလိုလားအပ်တဲ့အရေးယူတာတွေမဖြစ်ရအောင်စီးပွားရေးလုပ်ငန်းရှင်ကြီးများအနေနဲ့ကျင့်ဝတ်တိုက်ခါနဲ့အညီလိုက်နာဆောင်ရွက်ကြဖို့လိုပါတယ်လို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌကအကြံပြုလိုက်ပါတယ်ဒေါခင်ဆိုးဝင်းကအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကိုတီးတန့်တွေ့ဆုံမေးမြန်းထားတာနားဆင်ပါရှင
်အခုဒီလက်ပေးလိုက်ယူပေါ့အဲ့ဒီလိုက်စားရဲဆိုတဲ့နေရာမှာလက်ပေးတဲ့အဖွဲ့အစည်းရှိမယ်လက်ယူတဲ့အဖွဲ့အစည်းရှိမယ်အဲ့တော့တူးချင်းလည်းရှိမှာပေါ့နော်အဲ့ဒါခါကျတော့စီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့အခန်းကဏ္ဍနဲ့မတမ်းမအရေးကြီးပါတယ်အဲ့တော့လုပ်ငန်းတစ်ခုလုပ်တော့မယ်ဥပမာ project စီမံကိန်းတစ်ခုလုပ်တော့မယ်မတမ်းမကြီးမားတဲ့ project ကြီးတွေရှိသလိုဟိုတော်ရုံတောင်အသေးအဖွဲ့တွေရှိမယ်လုပ်ငန်း license တွေရှိမယ်ပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေဘက်ကနေပြီးတော့ဟိုလိုက်နာတဲ့နဲ့ဒီအဲ့ဒီလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့လိုက်နာတဲ့အချက်လက်တွေပေါ့နော်အဲ့တော့ဥက္ကဋ္ဌကြီးအနေနဲ့လည်းမင်းပြန်ကဒီကုန်သင်းကြီးအတင်းနဲ့တွေ့ဖို့ရှိတယ်ဆိုတဲ့ခါကျတော့အဲ့ဒီကိစ္စလေးနဲ့ပတ်သက်ပြီးတော့ဒီစီးပွားရေးလုပ်ငန်းရှင်ကြီးတို့မျိုးဘယ်လိုများအကြံပေးဖို့ရှိပါလဲရှင်
ကျွန်တော်အကြံပေးဖို့ရည်ရွယ်ထားတာတော့နှစ်ချက်ပါပဲပထမတစ်ချက်ကကျွန်တော်တို့အခုသဒ္ဒုထအကျင့်ဥပဒေကိုပြင်ဆင်လိုက်တယ်လေအဲ့ဒီသဒ္ဒုထအကျင့်ဥပဒေပြင်ဆင်ချက်ထက်မှာအဓိကကြတာကဘာလဲဆိုတော့ definition ပေါ့ definition နဲ့ဖော်ပြချက်မှာတော်တော်လေးပြင်ပါတယ်အဲ့တော့အဲ့ဒီ definition နဲ့ဖော်ပြချက်ထက်မှာပထမတစ်ချက်ကတော့တစိုးလက်ဆောင်ပေးတာပေါ့နော်ပေးတယ်ယူတယ်ပေးတဲ့လူယူတဲ့လူပေါ့ငွေကတော့2013ခုနှစ်ဥပဒေကြတဲ့အခါကျတော့ပေးတဲ့ခြင်းယူခြင်းဆိုတာပါတယ်တို့ရတွင်ပေးတဲ့လူယူတဲ့လူနဲ့ပတ်သက်တဲ့အဓိပ္ပာယ်ရှင်းလင်းချက်ကနည်းနည်းလေးဒုဟတန်တရားပွားစရာအနေထားရှိပါတယ်ဒါကြောင့်မလို့တကယ်တကယ်အရေးယူမယ်ဆိုလို့ရှင်ယူတဲ့လူကိုအရေးယူမယ်ဆိုရင်မူလဥပဒေမှာနည်းနည်းအခက်အခဲရှိတယ်အခုကျွန်တော်တို့ပြင်လိုက်တဲ့ဥပဒေကြတဲ့အခါကျတော့အဲ့ဒါရှင်းရှင်းလင်းလင်းလုပ်လိုက်ပါတယ် ပေးရင်လည်းပေးတဲ့အလျောက်ရေးယူခံမယ်ယူတယ်ယူတဲ့လူလည်းရေးယူခံမယ်ဆိုတာအတိတ်ပဲရှင်းရှင်းလင်းလင်းဖြစ်သွားပါတယ်ဒါကြောင့်မလို့အနာဂတ်ကာလမှာတော့အဂရိလိုက်စားမှုနဲ့ပတ်သက်လာတဲ့ကိစ္စတွေမှန်ရင်ကျွန်တော်တို့ကပေးတဲ့လူလည်းအရေးယူနိုင်တဲ့အန်ဒီရယ်ပေါ့အန်ဒီရယ်ပို့ပြီးတော့ risk ပို့ပြီးတော့များလာပြီပေါ့နော်ပေးရင်လည်းသူ့အတွက်ဟိုစွန့်စားမှုကြီးမားတယ်ဆိုတာလုပ်ငန်းရှင်တွေဘိုင်းကနားလည်ဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့ဒီစွန့်စားမှုဟာဟလာကိုရလာမယ်အခွင့်အရေးနဲ့အဲဟိုထိုက်တန်သလားမထိုက်တန်ဘူးလားဆိုတာသူတို့ချင့်ချိန်ဖို့လိုလာတာပေါ့နော်အဲ့တော့မထိုက်တန်တဲ့ကိစ္စမျိုးတွေတော့ကျွန်တော်တို့ကမဖြစ်စေချင်ဘူးပေါ့မဖြစ်စေရအောင်ကလည်းကျွန်တော်တို့ကဟိုတင်ပေါ်ကျွန်တော်တို့ရဲ့လုပ်ငန်းစဉ်အရဆိုရင်တော့ကျွန်တော်တို့ကဖြစ်ပြီးမှအရေးယူတာကိုဟိုဒါကိုလည်းကျွန်တော်တို့ဆက်လုပ်သွားမှာဖြစ်ပါတယ်ဒါကိုလည်းအချိန်အောင်မြင့်ပြီးတော့ဆက်လုပ်သွားမှာဖြစ်ပါတယ်တစ်ချိန်တည်းမှာကျွန်တော်တို့ကမဖြစ်ခင်တားဆီးကာကွယ်တဲ့လုပ်ငန်းကိုကျွန်တော်တို့ကဦးစားပေးပါတယ်မဖြစ်ခင်တားဆီးကာကွယ်ခြင်းအပြင်ကျွန်တော်တို့ကဒီပေးတဲ့လူကလည်းဟိုမပေးနိုင်အောင်မပေးပေးလို့မရတဲ့အခြေအနေမျိုးဖြစ်အောင်ကျွန်တော်တို့ကဖန်တီးပေးရတာပေါ့ပေးလည်းမပေးချင်အောင်ပေးလို့မရတဲ့အနေအထားမျိုးလည်းဖြစ်အောင်တော့ယူတဲ့လူကလည်းယူလို့မရအောင်ဟလာအဲ့ဒီလိုအခြေအနေမျိုးယူလို့မရအောင်အခြေအနေမျိုးကျွန်တော်တို့ဖန်တီးဖို့လိုတာပေါ့အဲ့ဒီလိုဖန်တီးနိုင်ဖို့အတွက်ဆိုပြီးတော့ကျွန်တော်တို့ကဘာလုပ်ထားမလဲဆိုလို့ရှိရင်code of conduct ဆိုတာလေးကျွန်တော်မိတ်ဆက်ပါမယ်အော်ကျင့်ဝတ်ပေါ့နော်ကျွန်တော်တို့အားလုံးကဟိုလူတိုင်းမှာပြည်သူလူထုတရားလုံးကလည်းနားလဲသဘောပေါက်ပါတယ်အဂတိလိုက်စားမှုဆိုတာကိုချင်းသိက္ခာပြည့်ယွင်းတဲ့ကိစ္စဆိုတာနားလဲကြပါတယ်နားလဲကြတဲ့အခါကျတော့ဒီကိစ္စကိုမလွတ်ချင်ကြပါဘူးတကယ်တမ်းပြောမယ်ဆိုဘယ်သူမှမလွတ်ချင်ကြပါဘူးအဲ့တော့မလွတ်ချင်တဲ့ကိစ္စကိုလုပ်နေရတာသူတို့မှဟိုအကြောင်းကြီးရှိနေလို့လုပ်နေကြတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကသူတို့မလွတ်ချင်တဲ့ကိစ္စဒါမကောင်းတဲ့ကိစ္စဖြစ်တယ်ဒုစရိုက်ကိစ္စဖြစ်တယ်ဒါကြောင့်မလို့ဒါကိုမလုပ်ဘူးဆိုတော့တန်ဋိဌာန်စိတ်မျိုးပေါ်လာရအောင်ဟိုအဖွဲ့စည်းတိုင်းအဖွဲ့စည်းတိုင်းပေါ့နော်ကျွန်တော်တို့အများပြည်သူနဲ့ဆိုင်တဲ့အဖွဲ့စည်းတွေအားလုံးပါပဲစီးပွားရေးလုပ်ငန်းရှင်တွေရောလူဦးချင်းလုပ်ငန်းရှင်တွေရောနောက်အစိုးရဌာနတွေရောဒီအဂရိလိုက်စားမှုနဲ့ပတ်သက်ပြီးတော့အားမပေးဘူးဟလာခွင့်မလွတ်ဘူးဆိုတော့အနေအထားမျိုးဖြစ်အောင်ကိုယ်ဌာနနဲ့ကိုယ်ပေါ့ကိုတိုင်းနဲ့ဟလာအဂရိလိုက်စားမှုလာပေးလိုက်မှုမလုပ်ဘူးဟလာကိုလက်အောင်ငယ်သားတွေလည်းမလုပ်ရဘူးဆိုတော့အနေထားမျိုးကိုကျွန်တော်တို့ဟိုကိုဖာသာကိုရဲ့ကျင့်ဝတ်ကိုဟလာရေးဆွဲမယ်ရေးဆွဲပြီးတော့ကိုဖာသာကိုလိုက်နာမယ်ပေါ့အဲ့တော့အဲ့ဒီ practice ကအများကြီးတာသွားပါတယ်ခင်ဗျနိုင်ငံတကာအဖွဲ့အစည်းတွေလည်းဒေါက်ကင်ဆိုဝင်းတို့သိပါတယ်နိုင်ငံတကာအဖွဲ့အစည်းကြီးတွေအားလုံးမှာသူတို့မှာဒီလိုဟာနဲ့ပတ်သက်တဲ့ကျင့်ဝတ်တွေရှိကြပါတယ်ဒါဟာဂုဏ်သိက္ခာပါအဖွဲ့အစည်းတစ်ခုရဲ့ဂုဏ်သိက္ခာပေါ့စီးပွားရေးလုပ်ငန်းဆိုလဲစီးပွားရေးလုပ်ငန်းရဲ့ဂုဏ်သိက္ခာတခြားလူမှုရေးအဖွဲ့အစည်းဆိုလဲလူမှုရေးအဖွဲ့အစည်းရဲ့ဂုဏ်သိက္ခာပေါ့ကုမ္ပဏီဆိုလဲတူးချင်းပိုင်ကုမ္ပဏီအနည်းပိုင်ကုမ္ပဏီဆိုလဲအနည်းပိုင်ကုမ္ပဏီရဲ့ဂုဏ်သိက္ခာပေါ့ကိုယ်အဖွဲ့အစည်းရဲ့ဂုဏ်သိက္ခာကိုစောင့်ထိန်တဲ့အနေနဲ့ဒီလိုကျင့်ဝတ်မျိုးကျွန်တော်တို့ရေးဆွဲဖို့အတွက်ကျွန်တော်တို့အားပေးသွားမှာဖြစ်ပါတယ်
အဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်နဲ့တည်ထောင်တွေ့ဆုံမေးမြန်းချက်ထဲကမြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်ကြီးများအသင်းမှလုပ်ငန်းရှင်ကြီးများတည်တင်တည်ထိုက်တဲ့ကျင့်ဝတ်သိက္ခာပိုင်းဆိုင်ရာ Code of Conduct နဲ့ပတ်သက်ပြီးမနေ့ဖြန်တနင်္လာနေ့မှာဆွေးနွေးဖို့ရှိတဲ့အကြောင်းကိုကောက်နှုတ်တင်ဆက်ခဲ့တာပါဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့အမေရိကန်ပြည်ထောင်စုမှလူတွေသေဆုံးရတဲ့အကြောင်းရင်းနေတဲ့ကိုကိုကိုတတ်သိမှုကနံပါတ်10မြောက်အဆိုးဝါးဆုံးနေရာမှာရှိနေတယ်လို့ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်ဒီလိုကိုကိုကိုတက်သေးမှုတွေရော့ကြရေးကျိုးပန်းရာမှာအထောက်အကူဖြစ်စေမဲ့ smartphone app တစ်ခုကိုလည်းဆယ်ကျော်သက်မောင်နှမနှစ်ဦးကတီထွင်လိုက်ပါတယ်သူတို့နှစ်ဦးဟာအရက်ဖတ်စိတ်ပညာကျမ်းမာရေးအဖွဲ့ကပေးအပ်တဲ့ဂုဏ်ပြုဆုကိုလည်းမကြခင်ကပဲရခဲ့ကြသူတွေပါ VOA သတင်းတောက်မိုင်ယာမာဒီယာလိုသူတို့နှစ်ဦးကိုတွေ့ဆုံပြီးသတင်းပေးပို့ထားတာမခင်ဖြူထွေးပြောပြပေးပါရှင်
ကဘာကျော်စဖို့မှုတူဖြစ်တဲ့အန်သိုနီဘော်ဒိန်းနဲ့နာမည်ကြီးဖက်ရှင်ဒီဇိုင်းပညာရှင်ကိတ်စ်ပိတ်တို့ရှေ့စဉ်နောက်စစ်ကိုကိုကိုတက်သေးခဲ့ကြတဲ့သတင်းတွေကကဘာတဝမ်းအားအသင်းစီခဲ့တာပါအမေရိကန်ပြည်ထောင်စုမှာ1999ခုနှစ်ကစလို့ကိုကိုကိုတက်သေးမှုနှုန်း25ရာခိုင်နှုန်းတွင်းမြင့်လာတဲ့အကြောင်း ယောဂအထင်းချုပ်ရေးနဲ့ကာကွယ်ရေးဌာနကအစဉ်ကန်စားထုတ်ပြန်တဲ့အချိန်နဲ့တပြိုင်တည်းလောက်မှာပဲသူတို့နှစ်ဦးသက်သေခဲ့ကြတာပါ
The data really speak volumes that
အချက်လက်တွေကိုကြည့်ရင်ဒီပြဿနာဘလောက်ထိဆိုးဝါးနေတယ်ဒါကိုကာကွယ်ဖို့ဘလောက်လိုအပ်နေတယ်ဆိုတာကိုသိနိုင်ပါတယ်လို့ယောဂအထင်းချုပ်ရေးနဲ့ကာကွယ်ရေးဌာနက Debora Stone ပြောသွားတာပါဒီပြဿနာကိုကင်တွယ်ဖို့ချိုးပန်းရမှာအထောက်အကူဖြစ်နိုင်မယ် Not Okay ဆိုတဲ့ app ကိုတော့ Charlie Lucas နဲ့ Hannah Lucas တို့မောင်မနှစ်ယောက်ကတီထွင်ထားပါတယ်
The Not Okay app is
essentially Not Okay app ဆိုတာကတော့အရေးပေါ်စာတို့ပေးပို့နိုင်တဲ့ app တစ်ခုပါစာပို့တဲ့ click ကိုနှိပ်လိုက်တာနဲ့ကျွန်တော်ကျမတို့အဆင်မပြေဘူးဖုန်းခေါ်ပေးပါစာတို့ပြန်ပို့ပေးပါကျွန်တော်ကိုလာကြည့်ပါစတဲ့စာတို့တွေကိုပို့ပေးပါတယ
်ဒီလိုပို့လိုက်တဲ့စာကိုစာပို့သူရှိနေတဲ့နေရာဝန်းကျင်တစ်ဝိုက်မှာရှိတဲ့သူနဲ့နှိဆက်သူ၅ဦးရဲ့ဖုန်းနံပါတ်တွေစီကိုအလိုအလျောက်ရွေးချယ်ပို့ပေးတာပါဟန္နာတယောက်မူးမိလဲကြလေရှိတဲ့ဝေဒနာကိုအတော်လေးခံစားခဲ့ရပြီးတဲ့နောက်ဒီ app ကိုတီထွင်ဖို့သူတို့မောင်နှမအကြံရခဲ့တာလို့ပြောပါရယ
် It's postural orthostatic tachycardia syndrome
ရှုပ်တဲ့နှလုံးခုန်မြန်ပြီးမူးမိလဲတတ်တဲ့ဝေဒနာကြောင့်ကျွန်မသတိလေးမေ့မျောလေးရှိပါတယ်အမြဲတမ်းဖျားနာနေတဲ့ကလေးဖြစ်နေတော့ဆရာဝန်နဲ့တွေ့ရတာအရေးပေါ်ခံရောက်တာအကျော်ဆေးသွင်းရတာတွေးဆရတာတွေအမြဲလုပ်နေရပြီးကြောင်းချင်အများကြီးပြတ်ရပါတယ
်သူ့ရဲ့ဝေဒနာကြောင့်ကျောင်းမှာလေသူများအနိုင်ကျင့်တာခံရလေးရှိတယ်လို့ဟန္နာကပြောပါတ
ယ်
အမြဲတမ်းစိုးရင်ကြောက်ရွံ့နေပြီးတော့အိယာထဲကနေထားရမှာကိုတော့ကြောက်တဲ့အထိဖြစ်ခဲ့တာပါစိတ်ကြယောဂနဲ့စိတ်မငြိမ်းတဲ့ဝေဒနာကိုစူးစိုးဝဝခံခဲ့ရပါတယ်အစာမစားနိုင်တာကိုယ့်ကိုနာကျင်အောင်လုပ်တာနောက်ဆုံးကိုယ့်ဘာသာအကျဉ်းချင်းတေးချောင်းကြံတဲ့အထိကိုစိုးဝါခဲ့တာပ
ါ The next day after she told me her idea
သူတို့လည်းသွားတဲ့ခါတိုင်းကျွန်တော်ဘာမှအကူအညီမပေးနိုင်ခဲ့ပါဘူး။သူ့ကိုလဲမကြအောင်လဲဖမ်းမထားနိုင်ပါဘူး။ဆရာဝန်စီလည်းကောင်းမောင်းဖို့မပေးနိုင်ပါဘူး။သူ့အတွက်ကျွန်တော်ဘာလို့ဘာမှလုပ်မပေးနိုင်ပါဘူး။ဆိုတော့သူ့စစ်ကူကိုကျွန်တော်ပြောပြလာတဲ့အခါနောက်တစ်နေ့ချက်ချင်းအကောင့်ထဲပို့စစ်ကူရလာပါတယ်။အဲဒီနေ့မှာပဲဒီအဖြစ်အခြေခံဒီဇိုင်းကိုအကျန်းစလုပ်ဖြစ်ခဲ့တာ
ပါ။အခုတော့ဟန်နာရဲ့ဝေဒနာလည်းအတော်လေးတသားလာခဲ့ပါပြီ။ဒီ app ဟာကိုကုတ်ကိုတေချောင်းကြံစီမှုတွေကိုဟန့်တားနိုင်ရုံမကတခြားလူအပ်တဲ့အခြေအနေတွေမှာလည်းသုံးနိုင်တယ်လို့ဟန္နာကပြောပါတယ
် No matter what you're going through I mean
ဘလို့အခြေအနေမျိုးပဲကြုံရကြုံရလူတွေနဲ့ဆက်သွယ်ပြောဆိုနေဖို့လိုပါတယ်ကိုဘာသာအထီးကျန်အောင်လုပ်တာကအခြေအနေကိုပိုဆိုးဖို့ပဲရှိပါတယ
်အခု app ကိုတီထွင်ခဲ့တဲ့အတွက်စိတ်ချမ်းသာရေးဆိုင်ရာကူညီပေးရေးအဖွဲ့ Mental Health America ကသိမကြခင်တုန်းကပဲသူ့မောင်နှမကိုဂုဏ်ပြုစုချီးမြှင့်ခဲ့တယ်လို့တခြားဂုဏ်ပြုစုအတော်များများကိုလည်းသူ့မောင်နှမရရှိထားပါတယ်အမေရိကန်ပြည်ထောင်စုမှာဒီ app ကိုစတင်ဖြန့်ဝေတဲ့အချိန်ကစလို့အသုံးပြုသူပေါင်းကတော့ 15,000 ကျော်ရှိပါတယ်ရှင်
။မခင်ဖြူထွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရဲ့ TV အစီအစဉ်ကိုလည်းစောင့်မျှော်ကြည့်ရှုအားပေးနိုင်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။စီစဉ်နေအဆုံးမသက်ခင်မှာနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါအောင်ရှင
်ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်နှံ့ရေးအတွက်ဆောင်ရွက်ဆရာကိစ္စအများအပြားရှိနေသေးတဲ့အကြောင်းနိုင်ငံတကာချက်ချင်းဒီအသင်း ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ပြောဆိုလိုက်ပါတယ်ဒုက္ခသည်တွေအလုံးရှင်းနဲ့ပြန်နှံ့တဲ့အခြေအနေမျိုးမရှိသေးပဲပြန်လည်လက်ခံရေးအတွက်ပြင်ဆင်မှုအများအပြားလိုအပ်နေသေးတယ်လို့ယူဆတဲ့အကြောင်းနဲ့ပြန်လာမဲ့သူတွေကိုလက်ခံမဲ့လူမှုအတိုင်းအဝိုင်းတွေအတွင်းမှာလည်းပြင်ဆင်စရာတွေရှိနေသေးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့သွားရောက်တဲ့ ICRC ဥက္ကဋ္ဌကမှတ်ချက်ပေးပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်လာမှုနဲ့ပတ်သက်ပြီးလုံးဝသိမ်းညစ်မခံတဲ့အမေရိကန်သမ္မတရဲ့ရည်တည်ချက်ကိုကန့်ကွက်တဲ့အနေနဲ့ရွှေ့ပြောင်းဝင်ရောက်ချင်းဆိုင်ရာအပိတ်လုံဆော်တဲ့အဖွဲ့တွေကအမေရိကန်နိုင်ငံတော်မှမနေ့စနေနေ့ကဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার သုတေသနဆန်းသက်တဲ့နေရာတွေမှာလက်တလောလတွေအတွင်းတိတိသားသားတိုးတက်မှုတွေရှိကြောင်းဂျိုရုတပ်ပုံတွေကပြသနေတယ်လို့စောင့်ကြည့်လေ့လာနေတဲ့အဖွဲ့တစ်ခုကပြောပါတယ်။မြောက်ကိုရီးယားစစ်ရေးစီးပွားရေးလူမှုရေးနဲ့တခြားတိုးတက်မှုတွေကိုလေ့လာစောင့်ကြည့်နေတဲ့38 North ဆိုတဲ့အဖွဲ့ကဗုဒ္ဓဟူးနေ့ကအစည်းအဝေးခန်းစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဂျွန်လ21ရက်နေ့တုန်းကဂျေရုကနေရိုက်ကူးထားတဲ့တပ်ပုံတွေအရရောင်ပြုံးနျူကလ িয়ার လေ့လာရေးစင်တာမှာတိုးတက်မှုတွေရှိနေတာကိုမြင်တွေ့ရတာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမမျှသခြင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Michael Dubinsky ဖြစ်ပါတယ်ရှင်။ကျမကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.